မရိကန်သမ္မတတော်နဲ့ထရန့်ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆေးမှုတွေကိုဒီကနေ့အများပြည်သူရှေ့မှောက်ပထမဆုံးအကြိမ်ကြားနာမှာဖြစ်ပါတယ်။စုံစမ်းမှုတွေကိုတော့အလွတ်တော်ထောက်လိုင်းကော်မတီကဦးဆောင်နေတာပါ။လက်ရှိတာဝန်ထမ်းဆောင်နေတဲ့တန်တမန်တွေတန်တမန်ဝန်ထမ်းဟောင်းတွေအစိုးရရရှိကိုတရင်ဘက်နဲ့ချီတကပိတ်မင်းမြန်ပြီးလွတ်တော်အမတ်တွေရောနိုင်ငံတော်ကပါစောင့်ကြည့်သွားကြမယ်ဒီကနေ့ကြားနာပွဲမှာတော့ယူကရိန်းဆိုင်ရာအမေရိကန်ထိပ်တန်းတန်တမန်ဝီလျံတီလာနဲ့အမေရိကန်ဒုလက်ထောက်နိုင်ငံကြီးဝန်ကြီးဂျော့ချ်ကန်တို့ထွက်ဆိုကြမှာဖြစ်ပါတယ်။ထောက်ချန်နေမှာထွက်ဆိုဖို့စီစဉ်ထားသူတူဖြစ်တဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်တမ်မတ်ကြီးအောင်မရီယိုဗန်နိုဗစ်ချာတိုင်းပြည်အတွက်ဆက်စုနဲ့ချီပြီးကျိုးပန်းဆောင်ရွက်ခဲ့တဲ့စံနမူနာပြပုဂ္ဂိုလ်တူဖြစ်ကြောင်းလည်းကော်မတီဥက္ကဋ္ဌအဒန်ရှစ်ကပြောဆိုထားတာပါ။ထွက်ဆိုမဲ့သူတွေရဲ့ကိုယ်တိုင်ပြောကြားချက်တွေကိုအမေရိကန်ပြည်သူတွေလွတ်တော်ကိုယ်စားလှယ်ကြားသိဝင်ရဖို့အင်တာနက်မှာအရေးကြီးတယ်လို့ယုံကြည်ကြောင်းလည်းကော်မတီဥက္ကဋ္ဌကပြောဆိုထားပါတယ်။ယူကရိန်းဆိုင်ရာအမေရိကန်အစိုးရသံတမန်တွေဖြစ်ကြတဲ့ထေလာနဲ့ကန်တို့ကတော့ယူကရိန်းနိုင်ငံအတွက်အရေးကြီးလိုအပ်နေတဲ့စီးရေးအကူအညီဒေါ်လာ390တန်းကိုအမေရိကန်ကမှပေးအပ်ခင်မှာ2020ပြည့်အမေရိကန်သမ္မတယူကော့ဘွယ်မှာဒီမိုကရက်ပါတီကိုစားပြုရှင်ပြိုင်မှုကြိုးပမ်းနေသူတွေနဲ့ရှေ့လမ်းရောက်နေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုသမ္မတထရန့်ကဖိအားပေးခဲ့တဲ့အကြောင်းအစောပိုင်းတကပိတ်စုံစမ်းမှုတွေအတွင်းမှာပြောဆိုထားတာပါ။သမ္မတရဲ့ Republican Party ဝန်ကြီးများမနေ့တုန်းကဖြန့်ဝေထားတဲ့ရုံးသင်းမှတ်တမ်းတစ်စောင်အရကတော့ကျန်းနာဝဲမှာထွက်ဆိုမဲ့တပ်တွေကိုအပြင်းထန်မင်းကုန်းထုတ်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။